Welcome to the Voice of America in Burmese.
ဒီမောင်ကင်းဝေးတဲ့ညတညဖြစ်ပါသေးဗျာ American ပြည်အောင်စုဝါရှင်တန် DC မြို့တော် VOA American အစံကနေ2022ခုနှစ်နိုဝင်ဘာ17ရက်ဇာတော်ရီနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ kilometer 1925 30 နဲ့ VOA ရဲ့ Facebook စာမျက်နှာတို့ကနေစတင်အစံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ဂျန်နိုင်ပ
ါမင်္ဂလာပါရှင်ကျွန်မများတင်ရမှာဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေမှာတော့ပဋိပက္ခတွေနဲ့ဆန္ဒမှုဆိုင်ရာအချက်အလက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအရေးမဟာမိတ်နိုင်ငံတွေနဲ့ဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဗုဒ္ဓဟူးနေ့တွင်ကသတင်းထုတ်ပြန်ပါတယ်။အင်ဒိုနီးရှားကိုရောက်နေတဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီး Liz Truss နဲ့အင်ဒိုနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူလိုတို့တခြားဒေသရင်းကိစ္စတွေနဲ့အတူမြန်မာနိုင်ငံအရေးကိုထပ်တင်းဆွေးနွေးခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့ရှွန်တာနာအပါဝင်၅ဦးအမှုအတွက်တက်တီဗီကိုတော့လာမယ့်နိုဝင်ဘာ25မှာစတင်စစ်ဆေးမှာဖြစ်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုအောင်မြတ်သူနဲ့အတူပြောပြပေးပါမယ်ကိုရနိုင်ရှင
်ဟုတ်ကဲ့ပါအခုညပိုင်းနောက်ဆင်ရမယ့်သတင်းတွေမှာတော့ထောင်ဆန်းစုကြည်နဲ့စီးပွားရေးချန်ပီယံရှွန်တာနာပါ၅ဦးအမှုကိုဒီကနေ့ဆက်လက်စစ်ဆေးတာမှာတော့
ဒီရလို့ဖြစ်ပါတယ်ဒီရလို့မဖြစ်ဘူးရဲမှုအောင်ဆိုးတယ်ဒီရလို့စပြရအောင်เนาะဒီနောက်ကြီးညတော့ဒီရလို့ပြတ်တည
်ဒါမဲ့နိုဝင်ဘာ25ရက်နေ့မှာတော့တက်တည်တွေကိုစတင်စစ်ဆေးတော့မှာဖြစ်တယ်လို့ရှင်တာရောရဲ့ရှင်းနေတူကပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမကြခင်မှာနောက်ဆင်ရဖို့ရှိပါတယ်ဒါပြင်ကြားပြည်နယ်ကစစ်ပေးရှောင်းတွေကိုအကူအညီပေးနေသူတွေဘလို့အခက်အခဲတွေကြုံနေရသလဲဆိုတာနဲ့ကချင်ပြည်နယ်လိုင်ဇာနဲ့ချမ်းပြည်နယ်ပန်ဆာမှာကိုဗစ်ကူးစက်မှုတွေမြင့်တက်လာနေတဲ့အကြောင်းတခါရခိုင်ပြည်နယ်ကဒီနေ့မှာတော့ AA နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အခြေအနေတွေကိုလည်းကြားဖို့ရှိပါတယ်။ဒီကြောင်းနေမတိုင်ခင်အခုနောက်ဆုံးတော့ရသတင်းတွေကိုမတ်မြသည်အောင်နဲ့ကိုအောင်မြတ်သူတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။ဆေးရနာတင်ပြီးတဲ့နောက်ပိုင်းမှာပဋိပက္ခတွေနဲ့ဆန္ဒမှုဆိုင်ရာအချက်အလက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ American ကမဟာမိတ်နိုင်ငံတွေနဲ့ဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့ကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံကိုငြင်းငြင်းချမ်းချမ်းနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရအောင်လို့နိုင်ငံတကာအတိုင်းအဝိုင်းကထိထိရောက်ရောက်ပူးပေါင်းဆောင်ရွက်နိုင်ဖို့ဥရောပသမဂ္ဂ EU ၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊ကနေဒါ၊ဩစတြေးလျ၊နယူးဇီလန်နိုင်ငံကတာဝန်ရှိသူတွေနဲ့အမေရိကန်နိုင်ငံညာရေးဝန်ကြီးဌာနအတိုင်ပင်ခံ Derek Shulley တို့ဒီသတင်းပတ်ထဲမှာဆွေးနွေးခဲ့တာပါမြန်မာစစ်အာဏာပိုင်တွေရဲ့အကြမ်းဖက်လုပ်ရည်တွေနဲ့လူသားချင်းစာနာမှုအခြေအနေတွေဆိုးဝါးနေတဲ့အပေါ်မှာစိုးရိမ်တဲ့သဘောထားကိုလည်းဆွေးနွေးမှုအတွင်းမှာအတိုင်ပင်ခံအရာရှိကပြောကြားခဲ့တဲ့အကြောင်းနိုင်ငံရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အကြမ်းဖက်မှုတွေကိုရပ်ဖို့မတရားဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့လူသားချင်းစာနာမှုလုပ်ငန်းတွေလွတ်လွတ်လပ်လပ်လုပ်ခွင့်ရှိဖို့လူခွင့်ရေးချိုးဖောက်မှုပြဿနာတွေကိုဖြေရှင်းဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လုပ်ဖို့ကိုလည်းအလေးထားပြီးတော့ပြောဆိုခဲ့ပါတယ်။မြန်မာစစ်အာဏာပိုင်တွေအနေနဲ့အာဆီယံဘုံသဘောတူညီချက်၅ရပ်ကိုလိုက်နာဖို့နဲ့အာဆီယံအထူးကိုယ်စားလှယ်ကိုလည်းမြန်မာနိုင်ငံကတက်ဆိုင်သူအားလုံးနဲ့တွဲဆောင်ခွင့်ပြုဖို့အရေးကြီးကြောင်းလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအတိုင်ပင်ခံအရာရှိကဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်ရှင်
။မြန်မာနိုင်ငံဒီမိုကရေစီရေးနဲ့အာဆီယံနဲ့လက်တွဲဆောင်ရွက်နိုင်ရေးကိစ္စရပ်တွေကိုဒီကနေ့အင်ဒိုနီးရှားနိုင်ငံမှာရောက်နေတဲ့ဗီဒီနိုင်ငံရဲ့ဝန်ကြီး Liz Truss နဲ့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီး Retno Marsudi တို့တွေ့ဆုံရမှာတခြားဒေသတွင်ကိစ္စရပ်တွေနဲ့အတူထည့်သွင်းဆွေးနွေးခဲ့ကြပါတယ်
။ We also discussed Myanmar and the importance of bringing back democracy to Myanmar and implementing ASEAN's
မြန်မာနိုင်ငံဒီမိုကရေစီနဲ့ပြည်내ထူထောင်ရေးနဲ့ ASEAN အချက်၅ချက်ပါဘုံသဘောတူညီချက်တွေကိုအကောင့်တွေပေါ်နိုင်ရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ပါတယ်လို့ဗြိတိန်နိုင်ငံရဲ့ဝန်ကြီး Liz Truss ကပြောသွားတာပါ။ဒေသအာရှဒေသတွင်နိုင်ငံတွေနဲ့လုံခြုံရေးစီးပွားရေးရပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်တဲ့တပတ်ကြာခရီးစဉ်အတွင်းမှာဗြိတိန်နိုင်ငံရဲ့ဝန်ကြီး Liz Truss ကမလေးရှားနဲ့ထိုင်းနိုင်ငံကနေအင်ဒိုနီးရှားနိုင်ငံကိုရောက်ရှိလာတာပါဗြိတိန်နဲ့အင်ဒိုနီးရှားနိုင်ငံနိုင်ငံအကြားကာကွယ်ရေးနဲ့ရေပိုင်နဲ့လုံခြုံရေးပူးပေါင်းဆောင်ရွက်ဖို့ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့လာမယ့် G20 စီးပွားရေးအင်အားကြီးနိုင်ငံ20ရဲ့အလဲကျဥက္ကဋ္ဌဖြစ်အင်ဒိုနီးရှားကတောင်းယူမဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ် UK နိုင်ငံမှာကျင်းပတဲ့COP26 ကုလသမဂ္ဂရဲ့ဥတုရသီဆိုင်ရာညီလာခံမှာတစ်တော်မပြုံးသေးနိုင်ငံတကာသဘောတူညီချက်ကနေအင်ဒိုနီးရှားပြန်လည်နှုတ်ထွက်ခဲ့တာနဲ့ပတ်သက်လို့လည်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီး Retno Marsudi ကခုခံပြောဆိုခဲ့ပါတယ်။နိုင်ငံပေါင်း138နိုင်ငံလက်မှတ်ရေးထိုးထားတဲ့ဒီသဘောတူညီချက်ဟာတစ်တော်ပြုံးနေမှုအပြီးသက်အဆုံးသတ်နိုင်ရေးအတွက်ပြည့်ပြည့်စုံမှုမရှိဘူးဆိုပြီးတော့အင်ဒိုနီးရှားကပြန်လည်နှုတ်ထွက်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
အာဆီယံစီးရင်ကိုင်များအဖွဲ့ချုပ် AFC နှစ်ပတ်လည်ညီလာခံမှာ မြန်မာစစ်ကောင်စီပြည်ထောင်စုစီးရင်စစ်ချုပ်ဒေါက်တာကန်ဇော်ပါဝင်တက်ရောက်မှာဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုညွှန်ရုံမျိုးအခြေဆိုင်စီးရင်ကြိုင်များစီမံခန့်ခွဲမှုနဲ့ငွေကြေးဆိုင်ရာပညာရှင်များအတင်းကြီး IMA ကညီလာခံကနေနှုတ်ထွက်လိုက်ပါတယ် AFA နှစ်ပတ်လည်ညီလာခံကို AFA နဲ့မြန်မာနိုင်ငံလက်မှတ်ရပြည်သူစီးရင်ကြိုင်များအတင်း MICP တို့ကပူးတွဲကမကထပြုပြီးတော့နိုဝင်ဘာ25ရက်နေ့မှာကျင်းပဖို့စီစဉ်ထားတာပါဒီညီလာခံကနေနှုတ်ထွက်ဖို့အတွက်ခက်ခဲဆုံးဖြတ်ခဲ့ရတာဖြစ်တယ်လို့ IMA ပြောခွင့်ရ Mark Gerona ပြောဆိုခဲ့ပါတယ်။ဒါပေမဲ့ IMA အနေနဲ့စီးရင်အင်းစီမံခန့်ခွဲမှုတိုးတက်ရေးနဲ့ဒီနယ်ပယ်တဲ့လုပ်ကိုင်နေသူတွေအတွက်တကဘာလုံးနဲ့အတူအမြဲခိုင်ခိုင်မာမာရပ်တည်နေမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ညီလာခံကနေနှုတ်ထွက်လိုက်ပြီးမဲ့ရှေ့လျှောက် IMA ရဲ့ခံယူချက်နဲ့အဓိကစံတန်ဘိုးတွေအတိုင်း AFA နဲ့လက်တွဲလှုပ်ဆောင်သွားမယ်လို့ပြောခွင့်ရ Mark Gerona ပြောပါတယ်။ဒီနှစ်ပတ်လည်ညီလာခံကိုစစ်ကောင်စီကိုယ်စားလှယ်တက်ရောက်မယ်ဆိုရင်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ညီလာခံကနေနှုတ်ထွက်ကြဖို့အတွက်လူ1,000ကျော်လက်မှတ်ရေးထိုးတောင်းဆိုပြီးတဲ့နောက်မှာအခုလို IMA အနေနဲ့စီးရင်ကိုင်များအဖွဲ့ချုပ် AFA နဲ့လည်းညီလာခံကနေပြီးတော့နှုတ်ထွက်ဖို့အတွက်ဆုံးဖြတ်လိုက်တာပါ IMA မတိုင်ခင်မှာလည်းဩစတြေးလျနဲ့နယူးဇီလန်စီးရင်ကိုင်အဖွဲ့နှစ်ခုကလည်းဒီညီလာခံကနေနှုတ်ထွက်ခဲ့ပါတယ်ရှင်
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ရှောင်းတန်းနဲ့အပါအဝင်၅ဦးအမှုအတွက်တက်တည်တွေကိုလာမဲ့နိုဝင်ဘာ25မှာစတင်စစ်ဆေးတော့မှာဖြစ်ပါတယ်။နိုင်ငံတော်လူဝတ်ချက်အုပ်ဥပဒေချိုးပေါက်တယ်ဆိုတဲ့အမှုနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်သူမရဲ့ကြီးပွားရေးကြံပြီးဩစတြေးလျနိုင်ငံသားရှောင်းတန်းနယ် NLD အစိုးရလက်ထက်စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးရဲ့အပေါ်မှာတရားစွဲဆိုထားတာပါ။ဒီကနေ့နိုဝင်ဘာလ17ရက်နေ့မှာအမှုကိုကြားနာခဲ့ပြီးလာမဲ့နိုဝင်ဘာ25ရက်နေ့မှာတော့တက်တည်ကိုစတင်စစ်ဆေးသွားမယ်လို့တရားရုံးကသတ်မှတ်လိုက်တဲ့အကြောင်းရှင်းနေတူကပြောပါတယ်။ဒေါက်ဆန်းစုကြည်ဟာနိုင်ငံတော်လူဝတ်ချက်အဥပဒေအမှုအပါအဝင်အမှုပေါင်း70မှုနဲ့တရားစွဲခံထားရပြီးအဲ့ဒီတဲက9မှုနဲ့စွဲချက်တင်ခံထားပါပါခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 15653ညတိုက်တိုမီတာ25 kHz 11683ညတိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာပိုင်းလမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ကြာသာပြီးညပိုင်းတွေထိတ်တန့်ရောက်သတင်းတွေကိုဆက်လက်ပြီးတော့ပြောပြပေးပါဦးမယ်ရှင်ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဒီကနေ့ကိုဗစ်ပိုးစစ်ဆေးသူက24,205ဦးမှပိုးတွေ့ရသူ954ယောက်ရှိပါတယ်။ဒီကနေ့ကိုဗစ်ကြောင့်သေဆုံးသူက73ဦးရှိပါတယ်။အခုထိဆိုရင်တရားဝင်စည်းမျဉ်းအရပိုးတွေ့သူစုစုပေါင်း9,100ကျော်နဲ့သေဆုံးသူစုစုပေါင်းက18,882ယောက်ရှိပါတယ်။ကိုဗစ်ရောဂါကိုအတိုင်းအတာတစ်ခုထိထိန်းချုပ်ထားနိုင်ပြီဖြစ်တာကြောင့်ကန့်သက်ချက်တွေကိုတဖြည်းဖြည်းဖြေလျှော့ပေးနေရမှာပြည်ရင်းလေရင်စီခီးစင်တွေမှာခီးစင်မတိုင်မီ48နိုင်အတွင်းကိုဗစ်ရောဂါပိုးမရှိကြောင်းအချိန်မီတင်ပြနိုင်မှုအတွေ့လေရင်ဝင်ရှိတဲ့သက်ဆိုင်ရာမြို့နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနမှရုံးတွေမှာပိတ်ရမရှိအခက်မဲ့စစ်ဆေးပေးနေတယ်လို့ကျန်းမာရေးဝန်ကြီးဌာနကမနေ့ကသတင်းထုတ်ပြန်ပါတယ်ဒါ့အပြင်ကျန်းမာရေးဝန်ကြီးဌာနလှုပ်ထုံးလုံကြီးနဲ့အညီစစ်ဆေးပြီးတော့ယောဂါရှဖွေရေးလုပ်ငန်းလုပ်ကံကွင်းပြုထားတဲ့ဆေးရုံစည်းကမ်းဓာတ်ခွဲကမ်းတွေမှာလည်းတက်မှတ်နှုံထားတဲ့ဓာတ်ခွဲစစ်ဆေးနိုင်တယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ COVID ထိန်းချုပ်နိုင်တဲ့အပေါ်ကိုမူတည်ပြီးတော့ဒီဇင်ဘာဒါမှမဟုတ်ဇန်နဝါရီလလောက်မှာခီးသွွားလုပ်ငန်းပြန်ပြီးတော့ဖွင့်နိုင်အောင်ဆောင်ရွက်နေတယ်လို့အာနာတိန်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနိုဝင်ဘာ9ရက်စစ်ကောင်စီအစည်းအဝေးတုန်းကပြောကြားခဲ့ပါတယ်။ကိုဗစ်ရံမုံငွေကနေအခြေခံလူဒန်းစားတွေကိုချင်းဝေထုတ်ပေးဖို့အစိုးရကအချက်အလက်တွေကိုတွက်ချနေတယ်လို့လည်းစစ်ကောင်စီဥက္ကဋ္ဌကပြောကြားထားပါတယ်ရှင်
။ကရှင်လူမျိုးရေးဖွဲ့ KIA ရဲ့လိုင်စာဌာနချုပ်ဒေသမှာကိုဗစ်ရောဂါကူးစက်သူပိုများလာနေတယ်လို့ကာယကထိန်းချုပ်ရေး KIA တာဝန်ရှိသူတူကပြောပါတယ်။လိုင်စာမြို့ဟာနိုဝင်ဘာလ2ရက်နေ့ကတည်းကအသွားလာပိတ်ပင်ကန့်သတ်ပြီးလော့ခ်ဒေါင်းချထားတဲ့မြို့ပါ။အစားအစာဝယ်ဖို့ကလွယ်ပြီးနေအပြင်မထွက်ဖို့ပိတ်ပင်ထားပြီးတော့ယောဂပြန့်ပွားမှုထိန်းချုပ်ရေးကိုစူးစမ်းနေတာဖြစ်ပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်နယ်စပ်လိုင်စာမှာယောဂကူးစက်သူ2000ကျော်ရှိပြီလို့ကာယကထိန်းချုပ်ရေးဆိုင်ရာ KIA တာဝန်ရှိသူဗိုလ်မှူးကြီးဝမ်ဟင်းကပြောပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းဒုက္ခသည်တွေဝင်ရောက်လာမှာကိုစိုးရိမ်တာကြောင့်တရုတ်နိုင်ငံဘက်ကတော့နယ်စပ်ပေါက်တွေကိုပိတ်ထားပြီးကင်းလဲစောင့်ကြတာတွေကိုလည်းပုံမပြုလုပ်နေတယ်လို့ AFP သတင်းတပုတ်မှရေးထားပါတယ်။တရုတ်နိုင်ငံပေးထားတဲ့ COVID ကာကွယ်ဆေးနဲ့ရိုက်စာဌာနချုပ်ကလူပေါင်း1000ကိုကာကွယ်ဆေးထိုးထားပြီလို့ KIA ဘက်ကအရင်ပြောထားဥပါရခင်ဗျာ
အလုသမားယော့နေတဲ့ပြဿနာနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာတော့ပြည်ပနိုင်ငံသားအလုသမားတွေပြန်လာအောင်ဖိတ်ခေါ်တဲ့အနေနဲ့ COVID-19 ကာကွယ်ဆေး5သိန်းကိုအလုသမားတွေအတွက်တည်ဆန့်ချန်ထားတဲ့အကြောင်းထိုင်းအလုသမားရေးဝန်ကြီးဌာနကမနေ့ကပြောဆိုပါတယ်အိန္ဒိယနိုင်ငံတွေဖြစ်တဲ့မြန်မာ၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံကအလုသမားတွေကိုရှေ့လာမှထိုင်းနိုင်ငံတွေကိုပြန်ပြောင်းလာရောက်ခွင့်ပြုဖို့အတွက်ထိုင်းအစိုးရကစီစဉ်နေပါတယ်။အစားအသောက်နဲ့ရာဘာထုတ်လုပ်ရေးလိုပြည်ပတင်ပို့ရေးလုပ်ငန်းတွေအတွက်ထိုင်းနိုင်ငံမှာနိုင်ငံခြားသားအလုသမားအကြီးအကျယ်ယူနေရတယ်လို့ရင်ဆိုင်နေရပါတယ်။ပြည်ပကရောက်လာတဲ့အလုသမားတွေကိုရောက်ရောက်ချင်းသတင်းနှစ်ပတ်တီးခြားခွဲစောင့်ကြည့်ပြီးရင်တော့ကာဝယ်စီထိုးပေးမှာပါ။ရှေ့ပြောင်းဝင်ရောက်လာတဲ့အလုသမားတွေကိုကာကွယ်ဆေး4သိန်းကနေ5သိန်းအထိထိုးပေးဖို့အတွက်ထိုင်းနိုင်ငံကပြင်ဆင်ထားပါတယ်။နေဆက်မှာအရင်ကကိုဗစ် -19 ရောဂါကူးစက်မှာဆွေးင်ပြီးတော့တင်းကျပ်ထားတဲ့စည်းကမ်းတွေကိုလျှော့ပေးမယ်ဆိုရင်လူကုန်ကူးမှုတွေရပ်တန့်အောင်အထောက်အကူပြုမယ်လို့ညွှန်လင်းတဲ့အကြောင်းလဲထိုင်းအစိုးရကပြောထားပါတယ်ရှင်
။တောင်အာဖရိကသမ္မတဟောင်း FWD Clark ကဆာသမရိနေမနက် Cape Town မြို့ကနေမှကင်ဆာရောဂါနဲ့ကွယ်လွန်သွားပါတယ်။ဒီကလပ်ကလူနည်းစုလူပြူတွေကပဲကြီးစိုးခဲ့တဲ့တောင်အာဖရိကမှာလူမျိုးရေးခွဲခြားအုပ်ချုပ်တဲ့နောက်ဆုံးသမ္မတဖြစ်တဲ့ခွဲခြားမှုအဆုံးသတ်ရေးကိုဦးဆောင်လုပ်ကိုင်ပေးခဲ့သူဖြစ်ပါတယ်။အသားရောင်ခွဲခြားမှုစန့်ကျင်ရေးလှုပ်ရှားမှုတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တာကြောင့်သူ့ကိုဝေဖန်တာတွေရှိသလိုအသားရောင်ခွဲခြားမှုအဆုံးသတ်ရေးသူ့ရဲ့လှုပ်ဆောင်ချက်တွေကြောင့်လည်းလူပြူအစိုးရကသူ့ကိုတက်ဆက်ဖောက်အဖြစ်သတ်မှတ်ခဲ့ပါတယ်။လူမဲကောင်းဆောင်နယ်ဆန်မန်ဒဲလာနဲ့အတူငြိမ်းချမ်းရေးနိုဘယ်ဆုကိုပူးတွဲချီးမြှင့်ခံခဲ့ရပြီးကွယ်လွန်ချိန်မှာအသက်85နှစ်ရှိပြီဖြစ်ပါတယ်မန်ဒဲလာကအသက်95နှစ်အရွယ်2013ဒီဇင်ဘာလကကွယ်လွန်ခဲ့တာပါမန်ဒဲလာကို28နှစ်ကြာထိန်းသိမ်းထားရကနေပြန်လွှတ်ပေးမဲ့အကြောင်းတောင်အာဖရိကလွှတ်တော်ထဲမှာ1990ဖေဖော်ဝါရီလ2ရက်နေ့ကသမ္မတဟောင်းဒီကလပ်ကကြီးညာခဲ့တာပါလူမျိုးရေးနဲ့အသားအရောင်ခွဲခြားအုပ်ချုပ်တဲ့စနစ်ဆိုးကျင့်သုံးမှုကြောင့်ဆယ်စုနှစ်ပေါင်းများစွာကမ္ဘာနိုင်ငံတွေရဲ့ပိတ်ဆို့အရေးယူခံထားရတဲ့တောင်အာဖရိကမှာမန်ဒဲလာကို28နှစ်ကြာထိန်းသိမ်းထားတာကနေလွတ်ပေးမဲ့အကြောင်းလွတ်တော်ထဲမှာ1990ဖေဖော်ဝါရီလ2ရက်နေ့ကသမ္မတဒီကလပ်ကကြီးညာလိုက်တော့နိုင်ငံတော်ကစိတ်လုံတရာကြီးပျော်ရွှင်ခဲ့ကြပါတယ်ခင်ဗျာ
နောက်ဆုံးသတင်းတွေကိုမန်းမြသတင်းအောင်နဲ့ကိုအောင်မြတ်သူတို့ကြီးညာပြေးခဲ့တာဖြစ်ပါတယ်အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့တောင်ဆန်းစုကြည်ရဲ့အမှုနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးအော်စတြေးလျနိုင်ငံသားရှွန်တာနော NLD ဆိုရလက်ထက်စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးတွေအပေါ်တရားစွဲထားတဲ့နိုင်ငံတော်ရှုဝတ်ချက်အုပ်တွေချိုးဖောက်တယ်ဆိုတဲ့အမှုအတွက်လာမယ့်နိုဝင်ဘာ25ရက်နေ့မှာအမှုစတင်စစ်ဆေးတော့မှာဖြစ်ပါတယ်။အမှုတွေနဲ့ရှင်နေတဲ့တရားတွေးဆုံဆွေးနွေးခွင့်ကိုဒီကနေ့ရုံချင်းမစခင်မှာခွင့်ပြုခဲ့တယ်လို့လည်းသိရပါဗျ။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုတော့မခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဒေါ်ဆန်းစွတီနဲ့ရှောင်းတနာပါဝင်၅ဦးအပေါ်နိုင်ငံတော်လှုပ်ဝက်ချက်ချိုးဖောက်တဲ့ဆိုရဲဆွဲချက်အတွက်နေပြည်တော်မှာဒီကနေ့နိုဝင်ဘာလ17ရက်နေ့စတင်ကြနာပါဗျ။ဒီမှုအတွက်နိုဝင်ဘာလ25ရက်နေ့မှာတပ်တွေတွေကိုစတင်စစ်ဆေးသွားမယ်လို့တရားရုံးကသတ်မှတ်လိုက်တဲ့အကြောင်းရှေ့နေတဲ့ဦးကပြောပါဗျ။
ဒီရလို့ဖြစ်ပါတယ်ဒီရလို့မဖြစ်ပါဘူးရဲမှုအောင်လို့ဆိုရင်ဒီရလို့စပြရအောင်နော်အေးနောက်ကြီးညတော့ဒီရလို့ပြတတ်တယ်ဒါလည်းတတ်တယ်ဖြစ်မယ်စိန်နာ25နေတိတ်နေ
တရားဆွဲခံထားရသူတွေအနေနဲ့အမှုလိုက်ရှိနေတွေနဲ့အမှုကိစ္စတည်တံ့ဆွေးနွေးနိုင်ဖို့တရားရုံးကိုတောင်းဆိုထားတာကိုလည်းဒီကနေ့ရုံးချင်းမစခင်မှာခွင့်ပြုခဲ့တယ်လို့သိရပါတယ်ဒေါက်ဆန်းစုကြည်အပါအဝင်အမှုတွေ5ဦးစလုံးအမှုနဲ့ပတ်သက်လို့တွေးဆဆွေးနွေးနိုင်ခဲ့တယ်လို့ရှင်တွေကပြောပါတယ်ရှောင်းချနာကိုနိုင်ငံတော်လူဝတ်ချက်အဥပဒေချိုးဖောက်မှုအပြင်လူဝင်မှုကြီးကြပ်ရေးဥပဒေနဲ့လည်းတရားစွဲထားပါတယ်။နေပြည်တော်မှာနှစ်မှုစလုံးတပြိုင်တည်းကြာနာစစ်ဆေးနေပေမဲ့အသေးစိတ်မသိရသေးပါဘူး။ဩစတြေးလျတန်ယုံကရှောင်းချနာရဲ့တွေးဆောင်ခွင့်တောင်းဆိုထားတာကိုလည်းလုံခြုံရေးအရာမပေးနိုင်သေးဘူးလို့တုံ့ပြန်ထားတဲ့အကြောင်းသိရပါတယ်။စီမွေးရေးအကြံပေးပုဂ္ဂိုလ်ရှောင်းချနာရဲ့ကွန်ပျူတာထဲမှာစီမံကိန်းရဲ့ဗန္ဓာရေးဝန်ကြီးဌာနကစရွေစရန်တွေတွေ့ရှိတဲ့အဲ့ဒီစရွေစရန်တွေကိုဩစတြေးလျတန်ယုံကိုပေးပို့တဲ့စရွေဆဆွဲချက်နဲ့သူနဲ့အတူဒေါ်ဆန်းစုကြည်စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဟောင်းဦးစဝင်းဒုဝန်ကြီးဟောင်းဦးဆက်အောင်နဲ့ရခိုင်ဝန်ကြီးဟောင်းဦးကျော်ဝင်းတို့၅ဦးကိုနိုင်ငံတော်လှုပ်ဝက်ချက်အဥပဒေနဲ့စစ်ကောင်စီကတရားစွဲဆိုထားတာပါဒီပုံမှန်တွင်လည်းအဖြစ်ရှိတယ်လို့ဆုံးဖြတ်ရင်ထောင်နဲ့ဆက်လင်းနေအထိချမှတ်ခံရနိုင်တယ်လို့တည်ဆဲဥပဒေမှာဖော်ပြထားပါတယ်ဒေါ်ဆန်းစုကြည်ဟာဒီမှုအပါအဝင်အမှုပေါင်း၁၇မှုနဲ့တရားစွဲဆိုခံထားရပြီးဒီထဲက၅မှုနဲ့ဆွဲချက်တင်ခံထားပါတယ် Tabawa Bian is saying up Bumane Swedget in Kantayare Amunamu Adre, Town and Ninese Chakan Tayare, Energy Nayaga Uintene, Manilida Ujijo Dada Somia Maruga, Dati appeared Trasso Nebu, Diayongu, Shiniriga, Dimbia, Tavari. Uwin Tenguro, Nibido Chotongani, Manili Ubu Tangu, Pianchu like Yelu Shiniga, Piovari.
အောက်ကကျွန်တော်တို့ဘဝတင်မှုတဲ့မန္တလေးဘက်ကိုလာနေတာအဲကျွန်တော်တို့ကတော့မန္တလေးတိုင်းဒေသကြီးတရားလို့တော့မတက်ခွင့်တဲရမှာပါခင်ဗျအဆောင်ဒေသကြီးဝပါပါအဲကျွန်တော်တို့ကတော့သတင်းတော့ဘာမှတော့မရသေးဘူးအဲ့ဆက်တွေရတာဟုတ်ကဲ့ခင်ဗျမတွေ့ရသေးဘူးအသက်80ဆယ်ရှိပြီဖြစ်တဲ့ဦးဝင်းထိန်ဟာစီဂျူ 3 တို့နဲ့နှလုံးရောဂါတွေခံစားနေရသူဖြစ်ပါတယ်လက်ရှိကျန်းမာရေးအခြေအနေနဲ့ထောင်ပြောင်းလိုက်တဲ့အခြေအနေကိုတော့ အမှုတွေနဲ့မတွေ့ရသေးတာမို့တေချာမတွေ့ရသေးဘူးလို့ရှင်းနေကပြောပါတယ်ဖေဖော်ဝါရီလတရက်နေ့ဆီယနာသိမ်းပြီးတဲ့နောက်ပိုင်းရပ်ပိုင်းအကြာမှာဖန်စီထိန်းသိမ်းခံရတဲ့ဦးဝင်းထိန်ကိုနေပြည်တော်တက်ခိညခရိုင်တရားရုံးမှာဆက်စပ်ကြီးပုံမှတရား20လေးကစီးနဲ့အမှုဖွင့်ခဲ့ပြီးအောက်တိုဘာလ29ရက်နေ့ကထောင်နဲ့အနှစ်20ချမှတ်လိုက်တာဖြစ်ပါတယ်ဒီပြစ်ဒဏ်အတွက်ယူကန်ဆက်တပ်ဖို့ပြင်
တရားစွဲဆိုထောင်ချခံရတာဖြစ်ပါရဲ့ရှင
်ဒီကနေ့နေပြည်တော်ကတည်ထောင်တရားရုံးမှာဒေါက်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းထွန်းတော်ရဲ့အမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့မခင်ဖြူတွေပြောပြသွားတာဖြစ်ပါတယ်အခုတခါတော့ခရီးဖြူနယ်ဘက်ကစစ်ပေးရှောင်းနေတဲ့ဆိုင်းတဲ့သတင်းကိုပြောပြပေးခြင်းပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်နေတဲ့ကြားပြည်နယ်ထဲမှာစစ်ပြေးဒုက္ခတွေတသိန်းကျော်ရှိနေပြီးတော့သူတို့အတွက်လူသားစာနာမှုအကူအညီပေးနိုင်ဖို့လုံခြုံရေးပါဝင်အခက်အခဲမျိုးစုံရှိနေတယ်လို့အကူအညီကိုယ်တိုင်အကူအညီနေသူတွေကပြောပါတယ်မြန်မာနိုင်ငံတွင်းလူသားစာနာမှုအကူအညီပေးနေကြသူတွေကျန်းမာရေးဝန်ထမ်းတွေရဲ့လုံခြုံရေးကိုကာကွယ်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့ကနိုဝင်ဘာ10ရက်နေ့ကထုတ်ပြန်ကြမှာလဲတိုက်တွန်းထားပါတယ်ဒုက္ခသည်တွေအတွက်ဆေးဝါးအစားအသောက်ရရှိအောင်ကူညီပေးနေသူတွေဘလူအန်ဒီရဲ့အခက်အခဲတွေနဲ့ကြုံတွေ့နေရပါသလဲရန်ကုန်ကလာတဲ့သတင်းကိုအလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာလူသားစာနာမှုဆိုင်ရာအကူအညီလိုအပ်နေတဲ့သူအားလုံးစီအကူအညီတွေပေးဖို့နိုင်အောင်အနောက်ရှက်ကင်းကင်းနဲ့အပြည့်အဝခွင့်ပေးပါလို့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုထားပါတယ်လူသားစာနာမှုအကူအညီပေးနေကြသူတွေနဲ့ကျန်းမာရေးဝန်ထမ်းတွေရဲ့လုံခြုံရေးကိုလည်းကာကွယ်ပေးဖို့လုံခြုံရေးကောင်စီကနိုဝင်ဘာ10ရက်နေ့ထုတ်ပြန်ကြမှာတောင်းဆိုထားပါတယ်။ကြားပြည်နယ်မှာဆက်အာနာတိမ်ပြီးနောက်ပိုင်းမေလတွေကစားလို့စစ်ကောင်စီတပ်တွေနဲ့ပြည်သူကာကွယ်ရေးတပ်တွေအကြားတိုက်ပွဲတွေဖြစ်နေပါတယ်။တိုက်ပွဲတွေစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေကြောင့်ဘေးလွတ်ရာထွက်ပြေးတိမ်ရှောင်နေကြရတဲ့ဒုက္ခသည်တသိန်းလောက်ရှိနေပါတယ်။အစာအတောင်ဆေးဝါးစတဲ့ဒုက္ခတွေအလွန်အမင်းလိုအပ်နေတဲ့လူသားစာနာမှုအကူအညီပေးနေကြသူတွေရှိပေမဲ့သူတို့ကိုယ်တိုင်အန္တရာယ်တွေကြားကအကူအညီပေးနေကြရပါတယ်။ဒီမော့ဆိုမျိုးနယ်တွေကအကူအညီပေးသူတို့ကစစ်တပ်ရဲ့စစ်ဆေးရေးဂိတ်တွေကိုအစင်စင်ဖြတ်ပြီးအကူအညီပေးနေရတယ်လို့ပြောပါတယ်
။ကျွန်တော်တို့ကစင်ပေါ့နော်။ဟိုမြို့ကနေတစင်ပို့ပေးတဲ့အဲ့လိုရောရိတ်ခါရပိုင်းပြန်ပြီးတော့ပို့ပေးရတာမျိုးစင်သူတို့အတွက်ကအရင်ဆက်ခဲ့တယ်ပေါ့နော်။ဘာလို့ဆိုဒီလိုကမြို့ကနေဆက်ပို့ဆင်ရလို့ဟုတ်စစ်ကောင်စီရဲ့တာသာနဲ့ကြိတ်ရနိုင်ချရတာပေါ့နော်အဲ့လိုမျိုးချရတယ်ဆိုရင်သူတို့ကတခါတလေလည်းအဲ့လိုမျိုးပေါ့တချို့ကားလည်းဆိုရင်လည်းမိရမျိုးရှိတာပေါ့နော်မိဆိုရင်သူတို့လုံအောင်ကြီးတိမ်သွားတာပေါ့နော်တိမ်သွားတဲ့လူတွေလည်းအဲ့လိုမျိုးတိမ်သွားတယ်ဆိုတော့ဆွေးရတာပေါ့နော်ဟိုသူတို့ကမြို့ထဲလူတော်များကအခုဆိုရင်သူတို့ကစစ်ပြေးဆောင်စခန်းကိုတွားပြီးတော့မလူနိုင်တော့ပေါ့နော်ဘာလို့ဆိုရင်မြို့ထဲနေထွက်ဖို့ဆိုတာလည်းအရင်ခက်ခဲရပေါ့နော
်ဘောလခဲမြို့နယ်မှာလည်းပရာဟီတာအကူအညီပေးနေသူတွေဖမ်းဆီးခံရတာတွေရှိပါတယ်အောက်တိုဘာ9ရက်နေ့ကလိုက်ကောကနေပြန်လာတဲ့ပရာဟီတာအကူအညီပေးသူနှုတ်လမ်းမှာပျောက်သွားတယ်လို့ဗောလခဲပရာဟီတာအကူအညီပေးသူတူကပြောပါတယ်
။နန်းဖဲကတောင်ဝန်ကလေးတယောက်ရှိတယ်။နန်းဖဲကတောင်ဝန်ကလေးကတော့တောင်ဝန်ရှိသူများကိုယ်စီစီရဲပါညာ။အဲအဲ့ဒါတော့ဆိုတော့ဗောလခဲနဲ့လွယ်ကောတော့အခုချိန်မှာနန်းဖီကပြတ်တောက်နေတယ်လို့တော့ပြောလို့ရတယ်။သွားလဲလာတဲ့ကားကြီးဆိုတော့တချို့တခါတော့ရှိပါတယ်။သူတို့လည်းအတေတေးကြီးပူသွားနေ။ခင်ရှားဆုံးတော့ဗောလခဲမှာဆန်ကတော့ပြတ်တော့ပါမယ်။လို့ဆိုဆန်ကတည်လို့မရတော့ဖြစ်တဲ့ကြောင့်တော့အခက်အခဲဖြစ်နေ
။လိုက်ကောမျိုးနယ်ဘက်မှာအကူအညီပေးနေသူတူကတော့ဒုက္ခသည်တွေကိုအကူအညီမပေးနိုင်အောင်စောင့်ကြည့်ခံနေရပြီးအကူအညီသွားပေးထားတဲ့ဓာတ်ပုံတွေတွေ့ရင်ဖမ်းတာမျိုးအထီးရှိတယ်လို့ပြောပါတယ်။ထွက်ပြေးနေသူတွေကိုအကူအညီမပေးဖို့ချိန်ဆောက်တာမျိုးတွေလည်းရှိပါတယ်။ ဒါပေမဲ့လည်းစစ်ဘေးဒုက္ခသည်တွေကစိုးစိုးဝဝအကူအညီလိုအပ်နေတာကြောင့်စစ်ကောင်စီရဲ့အတားအဆီးအစစ်အစစ်တွေကြာကခက်ခက်ခဲခဲတွားရောက်ကူညီရတယ်လို့ပြောပါတယ်
ဒီစစ်ဆောင်မှုကိုဖိုးရဲ့ခိုင်မာခြင်းတို့ကိုကျေရှင်နေတယ်အင်္ဂလိပ်အင်္ဂလိပ်မှာပြည်တော်လာတဲ့ခိုင်မာခြင်းလည်းအရင်များတော့နော်အခုကျလောဖြစ်ပြီဆိုတဲ့အခန်းစီအတို့အရှိမတိုက်တော့ဘူးဒီအခန်းစီကပုံများတယ်အဲ့ဒါကြတော့ကိုအိမ်သားမှာတဲ့အများနာစောင့်နေဆိုကျွန်တော်တို့ကိုယူနေဟိုဒီခက်ခက်ခက်ခက်ကြားနေတော့ရအောင်တော့ခုပြကြတော့နော်ကျွန်တော်မိတ်မဆီဘုန်းတော်တစ်ခါရောက်ဖြစ်ပြီကတော်တော်ဆုံးစားရတယ်လည်းနေဆိုလည်းကြည့်ချနေတဲ့ချိန်ဆိုလေကျွန်တော်တို့တတ်နိုင်လို့ပေါ့ညာလေတို့လိုအမိတဲ့အခါမျိုးဆိုရရောက်တော့ပြည်ရတာလို့ရှိတယ်။မတိုက်ရတဲ့ပြည်လို့ဒီအဖြစ်ကြီးကြီးကြာကနေတို့အောင်လေ။ဟိုလမ်းကြီးကိုလည်းဆောင်ရှာပြမှာတို့လိုရောက်အောင်တော့နိုင်ကြလားတော့ကုပေးကြပါတော့
။စစ်ဘေးရန်ကနေထွက်ပြေးနေရသူအရေးအတွက်ကရောမသွားပေမဲ့လည်းအခုလိုအခက်အခဲတွေကြောင့်စစ်ဘေးဒုက္ခသည်တွေအတွက်အကူအညီပေးသူတွေတိတိတသားရောနေလာတယ်လို့အကူအညီပေးသူတွေကပြောကြပါတယ်ရှင်။
ပြာပြင်းနယ်မှာစစ်ဘေးရှောင်တွေကိုကူညီပေးနေတဲ့သူတွေအခက်အခဲကြုံနေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုအလေးမာကပြောပြပေးတာဖြစ်ပါတယ်။အခုတစ်ခါတော့ရခိုင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြပေးကြပါမယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းမှာရခိုင်လက်နက်ကိုင်အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားဒီနေ့လိုမှာ၁၇ရက်နေ့မှာလဲတိုက်ခိုက်တာတွေရှိခဲ့တယ်လို့ဒေသခံတွေပြောပါတယ်။ဆယ်ရက်နေ့ကလည်းအဲ့ဒီဘက်မှာနှစ်ဖက်ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါသေးတယ်။တနစ်ကြော်ကြတိုက်ပွဲတွေရပ်တန့်ထားတဲ့ရခိုင်ပြည်နယ်မှာအခုလိုတိုက်ပွဲတွေဖြစ်လာတာကြောင့်တိုက်ပွဲဖြစ်နေတဲ့နေရာအနီးမှာရှိနေတဲ့ကြေးရွာတွေအနေနဲ့ကြေးရွာသားတွေအနေနဲ့လည်းစိုးရိမ်မှုတွေရှိနေကြပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုငင်းချမ်းကပြောပြပေးပါဖြစ်ပါတယ်ဗျာ
။မောင်တော်မြို့နယ်မြောက်ပိုင်းမင်းခမောင်းကြေးရွာအုပ်စုနဲ့ငရံချောင်းကြေးရွာအုပ်စုအနီးမှာရှိတဲ့တောင်တန်းတွေပေါ်မှာရခိုင်အေအေလက်နက်ကင်တပ်ဖွဲ့နဲ့စစ်ကောင်စီတို့အကြားနိုဝင်ဘာလ17ရက်မနက်ပိုင်းလောက်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်တဲ့နေရာနဲ့အနီးမှာရှိတဲ့မင်းခမောင်းဒေသခံတို့ကတော့လက်နက်ငယ်တန်းတွေမိနစ်အနည်းငယ်ကြားလိုက်တယ်လို့ပြောပါတယ်
။အဲ့ဒါက7နာရီလောက်မှဒီနေ့7နာရီ7နာရီလောက်မှအဲ့မှာဟိုမှာစီးစီးနာတော့မဟုတ်ဘူးအဲ့မှာနာရီအာ7နာမိနစ်လောက်ပဲဖြစ်တာအဲ့မှာဒီစီးမကြီးလက်နက်ငယ်တန်းတွေကြားရတယ်
။ဗုဒ္ဓဦးနေကလည်းမောင်းတော်မြို့နယ်မြောက်ပိုင်းဝေလာတောင်အနီးမှာရှိတဲ့ရခိုင်လက်နက်ကင်တပ်ဖွဲ့အေးအေးရှိတဲ့နေရာတွေကိုတပ်မတော်ဘက်ကဝင်ရောက်လာတာကြောင့်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးဂျားဝင်ညှိနှိုင်းတာတွေရှိနေပေမဲ့လည်းနှစ်ဖက်တပ်ဖွဲ့အကြားစစ်ရေးတင်းမာတဲ့အနေအထားမှာရှိတယ်လို့အေအေတပ်ဖွဲ့ပြောခွင့်ရခိုင်တုခက VOA ကိုပြောထားပါဗျ။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အာစာအကြမ်းဖက်တပ်ဖွဲ့တွေနဲ့တိုက်ခိုက်ခဲ့တာလို့ VOA ကိုပြောခဲ့ပါဗျ။ပြီးခဲ့တဲ့2020ပြည့်နှစ်နိုဝင်ဘာလရွေးကောက်ပွဲမတိုင်ခင်ကတည်းကစစ်ကောင်စီနဲ့အေအေရခိုင်လက်နက်ကင်တပ်ဖွဲ့အကြားနားလည်မှုနဲ့အပြစ်ရထားတာတစ်နှစ်ကျော်လာပြီးတဲ့နောက်မနေ့ကစပြီးတိုက်ပွဲတွေပြန်ဖြစ်လာတာပါအခုလိုတိုက်ပွဲတွေဖြစ်လာတာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့လက်ရှိတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာနဲ့အနီးမှာရှိတဲ့မင်းခမောင်းဒေသခံတို့ကပြောပါဗျာ
အဲ့လေအကန်ကဟိုဒီလောက်ကျွန်တော်တို့ကနိုင်ပွန်စော်ကြရှိနေပြီအဲ့ဒါခမဲခံကတခါမှမကြဘူးအဲ့ဒါနဲ့ရခိုင်တွေကစိုးရိမ်နေတာပေါ့
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2018ခုနှစ်ဂုံပိုင်းလောက်ကစပြီးတော့ရခိုင်လက်နက်ကင်တပ်ဖွဲ့အေအေနဲ့မြန်မာစစ်တပ်အကြတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့တာကြောင့်ဒေသခံ2သိန်းကျော်လောက်နေရွှန့်ခွာထွက်ပြေးခဲ့ရတယ်လို့လက်ရှိအချိန်ထိလည်းနေရမပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခသည်တွေ3သိန်းနီးပါးရှိနေပါသေးတယ်ခင်ဗျာ
ရခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းမှာအေရခိုင်လက်နက်ကင်တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုကိုငင်းချမ်းပြောပြခဲ့တာဖြစ်ပါတယ်မကြခင်မှာတော့ကချင်ပြည်နယ်ဘက်ကကိုဗစ်ရောဂါနဲ့ဆိုင်းတဲ့သတင်းတစ်ပုဒ်ကိုပြောပြပေးကြပါတယ်ခင်ဗျာ
Viewing American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပိတ်တက်စီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါသေး။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါသေး။ပြည်ရင်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါသေး။နောက်ဒီနေ့ကတော့ပြည်ရင်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းပြည်ရင်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေး။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောက်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။ VOA ကနေခြားသောရင်းနဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။အခုတခါတော့ကချင်ပြည်နယ်လိုင်ဇာနဲ့ရှမ်းပြည်နယ်ဘက်ကဒီကိုဗစ်ရောဂါကူးစက်မှုမြင့်တက်နေတဲ့အခြေအနေကိုပြောပြပေးကြပါတယ်။ကချင်လက်နက်ကိုင်အဖွဲ့ KIU ဌာနချုပ်လိုင်ဇာမြို့မှာဒီရက်ပိုင်းတွင် COVID-19 ရောဂါကူးစက်သူ 2,000 ကျော်အထိမြင့်တက်လာနေပါတယ်။ UWSA ဝါဌာနချုပ်ပန်ဆန်းမြို့မှာလည်း COVID-19 ရောဂါကူးစက်မှုတွေရှိနေတာကြောင့် 5 ရက်တာလော့ခ်ဒေါင်းသတ်မှတ်ပြီးတော့အသွာအလာကန့်သတ်လိုက်ပါတယ်။ပြည်ဝင်မာနယ်ဇက်ကတိုင်းသားလက်နက်ကိုင်အဖွဲ့တွေထိန်းချုပ်နယ်မြေတွေမှာ COVID-19 ရောဂါပြန်လည်ဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
KIO ဌာနချုပ်လိုင်ဇာမြို့မှာအောက်တိုဘာလကုန်ပိုင်းကစပြီးကိုဗစ် -19 ရောဂါကူးစက်မှုတကြောပြန်မြင့်တက်လာနေတာပါ။နိုဝင်ဘာလ3ရက်နေ့မှာကိုဗစ်အတည်ပြုလူနာ100ကျော်လောက်ပဲရှိခဲ့ရတာကနိုဝင်ဘာလ10ရက်နေ့မှာတော့ 2,000 ကျော်အထိမြင့်တက်လာတဲ့ကြောင်း KIO ကိုဗစ် -19 ရောဂါတားဆီးနှိမ်နင်းရေးကော်မတီအတွင်းရမှုဗိုလ်မှူးကြီးဟိန်းဝမ်က VOA ကိုပြောပါတယ
်။ခုဒီတော့ဒီမှာမနေ့10ရက်မှာဆိုလို့ရှိရင်လူနာဒီအားလုံးဆိုလို့ရှိရင်အဲဆမှာ2039ဦးပါခင်ဗျာဒီကျွန်းကျွန်းလမ်းမှာဆိုလို့ရှိရင်90ဝန်းကျင်လောက်ပဲရှိတယ်ခင်ဗျာခုဆိုရင်2000ကျော်တော့ပြီဆိုတော့ဒီ outbreak ဖြစ်တဲ့ပုံစံမျိုးရှိနေတယ
်လိုင်ဇာမျိုးမှာဒီလနှစ်နှစ်ကလေးကစတင်ပြီးမဖြစ်မနေအင်ဂျင်ထွက်ဖို့လူသူတွေတော့သွာလာကြဖို့လော့ခ်ဒေါင်းအသွာအလာကန့်သတ်ချက်တွေ KIO ကထုတ်ပြန်ထားပါတယ် KIO အဖွဲ့ရဲ့ပညာရေးအခြေခံနယ်မြေဖြစ်တဲ့မိုင်ဂျာယံမြို့မှာလည်းကိုဗစ် -19 ကူးစက်သူ900ဝန်းကျင်ရှိနေပါတယ်
။မိုင်ဂျာယံမှာလည်း600ကျော်လောက်ဖြစ်သေးတယ်။နောက်ပြီးပမော်ခရိုင်အင်ဒီဗန့်ဘာဘာဖက်မှာလည်း300ကျော်လောက်ရှိတယ်အဲ့လိုချိန်တွေရှိတယ်ခင်ဗျ
။မိုင်ဂျာယံမှာတော့အောက်တိုဘာလ28ရက်နေ့ကလေးကလော့ခ်ဒေါင်းအသွားအလာကန့်သတ်တာတွေဆောင်ရွက်ခဲ့တာပါ။လောလောဆယ်မှာတော့ပိုးတွေ့လူနာတွေကိုစာသင်ကျောင်းမှာတည်တံ့ခွဲခြားထားပြီးဈေးကူတပေးနေတယ်လို့စစဝဝယောဂပြင်ထန်တာမရှိကြောင်းနဲ့လူ20လောက်ကိုတော့ကြက်မတ်ကုသဆောင်မှာကုသပေးနေပြီး2ယောက်လောက်ကိုပဲအောက်ဆီဂျင်ပေးကုသနေကြောင်းပြောပါရယ်ကူးစက်မှုမြင့်တက်လာတဲ့အချိန်မှာစီးဝါးနဲ့စားနပ်ရိက္ခာအခက်အခဲရှိလာကြောင်းလည်းဘူမူကြီးဟိန်းဝမ်ကပြောပါရယ
်ကိုဗစ်လူနာတွေကြားလာဆိုတော့အော်လောလောဆယ်ကြုံတွေ့နေရတဲ့ဆောင်းဆူတာကောင်းကြိုက်တာအာဒီလေးဆောင်းတာအဲအဲဒါဒီပတ်သက်ပြီးဒီဆေးဝါးတွေထုတ်လို့အပ်တယ်အဲဒီခုနပြောတဲ့အောက်ဆီဂျင်ပေးတဲ့အစီအပြောင်းများရှိတူတူတက်လဲဒီစီဝါအာတိသူဆောင်တာမျိုးလည်းလိုအပ်တယ်ခင်ဗျအာဒီကဆိုရှင်စနေရိတ်ခါအာကျွန်တော်တိတဆူရာအဟာရဖေးရောနောက်ပြီးရိတ်ခါဖေးရောလုံလုံလောက်လောက်အဲ့ဒါအာဖြည့်ဆင်းနေဖို့လမ်းတွေလည်းဖိတ်ဆိုလို့ကျွန်တော်နေတော့ခက်ခဲတော့ရှိတယ်ခင်ဗ
ျအခုလိုကချင်ပြည်နယ်က KIO ထိန်းချုပ်ရနေရာတချို့မှာကိုဗစ်ကာယောဂါကူးစက်မှုတွေပြန်ဖြစ်နေတယ်လို့ရန်ပြည်နယ်ကဝတိုင်းရင်းသားလက်နက်ကိုင်UWSA ဌာနချုပ်အခြေဆက်ရာပန်ဆန်းမှာလဲ COVID-19 ရောဂါပြန့်ပွားမှုကြောင့်ဗဟိုရောဂါကာကွယ်ထိန်းချုပ်ရေးဦးဆောင်ဖွဲ့ကဒီလ10ရက်နေ့ည12နာရီကနေလော့ခ်ဒေါင်းချမှတ်ပြီးတမျိုးလုံးကိုအာခေါင်တိုးပတ်ယူစစ်ဆေးဖို့ဆုံးဖြတ်ထားပါတယ်။ဒေသခံတွေပူးပေါင်းပါဝင်မှုကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးအဖွဲ့ကတိုက်တွန်းနေတယ်လို့လော့ခ်ဒေါင်းပြန်လည်ဖြေရောမှုတွေကိုနိုဝင်ဘာလ16ရက်နေ့မှာလုပ်နိုင်လိမ့်မယ်လို့ UWSA ရဲ့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးအဖွဲ့ကအရေးပေါ်ထုတ်ပြန်ထားပါတယ်။အခုလာဆက်ရှိနေကလည်းပန်ဆန်းမြို့မှာလော့ခ်ဒေါင်းချပြီးတမျိုးလုံးအာခေါင်တိုးပတ်ယူစစ်ဆေးတာတွေလုပ်ခဲ့ပါတယ်လူ 9,200 ကျော်ကိုစစ်ဆေးတာမှာ negative အထိရတာကြောင့်ဩဂုတ်လ20ရက်နေ့မှာပုံမှန်သွားလာတာတွေပြန်လည်ခွင့်ပြုခဲ့တာပါရန်ပြည်နယ်အရှေ့ပိုင်း NDAA အဖွဲ့ထိန်းချုပ်ရာမိုင်းလာဒေတာမှာတော့လက်ရှိအချိန်မှာ COVID-19 တကြောပြန်ကူးစက်မှုမရှိကြောင်းမိုင်းလာဒေတာကျန်းမာရေးဌာနကပြောပါတယ်ဒိုမာလာရှိနေကစီလူးဒေတာမှာကွာရန်တင်းစင်တာတွေတခုကိုဖွင့်လှစ်ခဲ့ပြီးမိုင်းလားကိုလာရောက်သူတွေကို14ရက်ကြာစောင့်ကြပ်ကြည့်ရှုဖို့ပြင်ဆင်တာတွေရှိထားပါတယ်ခင်ဗျာ
။ကချင်ပြည်နယ်လိုင်ဇာနဲ့ရှမ်းပြည်နယ်ပန်ဆန်းဒေသတွေမှာ COVID-19 ရောဂါကူးစက်မှုတွေမြင့်တက်လာနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုချော်ချော်သိန်းပြောပြတာဖြစ်ပါတယ်။ VOA ကနေခြားသောရင်းနဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။မကြာခင်မှာထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဥအောင်ခင်ရမြမာရေးသုံးသက်ချက်ကျမ်းမာရေးခန္ဓာနဲ့အပတ်စဉ်တိုင်းရင်းသတင်းလောင်းအစီအစဉ်တွေကိုထုတ်လွှင့်ပေးတော့ဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာ ကြိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါးတွေ အပတ်စဉ်အစီအစဉ်တွေကိုလည်း အစဉ်ပြေတဲ့အချိန်မှာ နားဆင်နိုင်ပါတယ်
VOA ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို ည 9:00 ကနေ 10:00 အထိ line တို့မီတာ 19.25 30 နှစ်တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ် အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြမှာဖြစ်ပါတယ်
ဒီထဲမှာတော့ကျွန်တော်တို့နေ့ညတိုင်းတင်ဆက်ပေးနေကြဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်နဲ့ဒူအပတ်စဉ်ကျမကြီးကဏ္ဍမှာဆိုရင်တော့ကဲ့တဲ့မင်းနဲ့နှုတ်ခတ်တဲ့နှုတ်ဆုပ်ပြတ်နှုတ်ဆုပ်ပြဆိုနှုတ်ဆုပ်ရဲ့ကလေးဆိုရင်နှုတ်ဆုပ်ဘူးအသက်ကြီးရဲ့ကလေးဆိုရင်အစာမစားဘူးပေါ့နော်ပြီးတော့ဆက်ဆက်အရင်စေးုံတင်ကလေးတူကအငိမ့်စားပါမောက်ခဒေါက်တာစောင်းဝင်းပြ
ဒီတဲ့ကမှအရင်ဆုံးတော့ဦးအောင်ခင်မြန်မာရေးသုံးသက်ချက်ကိုနားဆင်ရမှာပါ။ရခိုင်မျိုးသားအဖွဲ့ချုပ်နဲ့အေတပ်ဖွဲ့ဟာရခိုင်ပြည်ပြန်လည်တည်ထောင်ရေးအတွက်ကြိုးပမ်းနေပုံကိုဦးအောင်ခင်ကရေးပြီးကိုညာဝင်းအောင်နဲ့တူတင်ဆက်ပေးထားပါရခင်ဗျာ
။ရခိုင်ပြည်သူတရားလုံးအဖိနှိတ်ခံဘဝကလွတ်မြောက်ရေးဆုံးရှုံးသွားတဲ့အချုပ်အခြာအနာပြန်လည်ရရှိရေးနဲ့နိုင်ငံတည်ထောင်နိုင်ရေးအတွက်ရခိုင်တပ်တော်ကိုဖွဲ့စည်းရတယ်လို့လွန်ခဲ့တဲ့နှစ်ဧပြီလ10ရက်နေ့က17ချိန်မြောက်ရခိုင်တပ်တော်နေ့မှာတပ်ပူးချုပ်ထွန်းမြတ်နိုင်ကပြောပါတယ်ဆက်ရှိရသူနှောင်းပိုင်းမှာဗမာပြည်ကိုစစ်ရှုံးလို့နှစ်ပေါင်း200ကျော်ရခိုင်နိုင်ငံကွယ်ပျောက်သွားရပါတယ်မြမပြည်လွတ်လပ်ရေးရတော့အသက်80ကျော်ဘ ਹੁ အစိုးရလက်အောက်မှာနေခဲ့ပြီးမဲ့တိုးတက်မှုစိတ်သုံးပြီးအစင်းရဲဆုံးဒေတာဖြစ်နေတယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကဆိုပါတယ်ဒီလိုဘဝမျိုးကလွတ်ပြောင်းအောင်လက်နက်ကင်တွန်လှန်ရေးဆင်နွှဲနေရတာလို့ဆိုပါတယ်လက်တက်ပစ္စည်းမှာစစ်ကောင်စီတပ်ကတာပေမဲ့ရခိုင်တပ်တော်ဘက်ကစိတ်ဓာတ်တန်လုံးမှုယုံကြည်မှုတတိကောင်းမွန်မှုနဲ့ကြိုးစားအားထုတ်မှုမှာအားကောင်းတယ်လို့2019ဧပြီလဧရာဝတီစာဆောင်နဲ့တွေ့ဆုံစဉ်မှာဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောပါတယ်ရခိုင်စစ်တီအင်အားကိုအုပ်ချုပ်ကိုခဲ့တဲ့စကန်းတွေအများကြီးရှိနေတဲ့အတွက်စစ်စင်ရေးကိုစနေတကြအကောင့်တိုင်းပေါ်နိုင်တာလို့ဆိုပါတယ်အခက်အခဲကြကစစ်အခြေခံတွေကိုကြိုးဝဲတည်ဆောက်နိုင်တာဖြစ်ပါတယ
် KIA ကချင်လွတ်မြောက်ရေးတပ်အကူအညီနဲ့ AA ရခိုင်တပ်ကို2009 AB မှာတည်ထောင်ပါတယ်ကချင်ပြည်နယ်မှာတိုက်ပွဲအတွေ့အကြုံရယူပြီး2014ရောက်မှရခိုင်ပြည်နယ်ကိုဆင်းလာနိုင်တယ်လို့သိရပါတယ်။နှစ်နှစ်လောက်အပြင်းထန်တိုက်ပွဲဆင်နွှဲပြီးနောက်2020ပြည့်နှစ်နိုဝင်ဘာလဇန်ပိုင်းကစပြီးတပ်မတော်နဲ့ AA ရခိုင်တပ်တို့နားလည်မှုယူပြီးအပြစ်ခတ်ရစဲထားပါတယ်။ရခိုင်စစ်စင်ရေးအစာပိုင်းမှာအင်အား1000ကျော်သာရှိတဲ့ AA တပ်ဟာအခုဆိုရင်အင်အား1000ကျော်အထိတိုးပွားနေကြောင်းသိရပါတယ်။အခုတော့ AA ရခိုင်တပ်ရဲ့ဩဇာအာဏာတက်ရောက်မှုကျေပြန့်လာတဲ့အတွက်ပြည်သူအုပ်ချုပ်ရေးရန်ရာကိုတိဆောက်ဖို့ကြိုးပမ်းနေတယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောပါတယ်။နိုင်ငံရေးပါတီတွေကိုစိတ်ကုံလာတဲ့ရခိုင်လူထုဟာအေးအေးရခိုင်တပ်တော်ကိုယုံကြည်လာပုံရပါတယ်။တချိန်တည်းမှာပဲစစ်ကောင်စီကလည်းစစ်တပ်အင်အားထပ်ဖြည့်နေပါတယ
်။ရာဇဝတ်မှုမတရားလုပ်မှုအကြမ်းဖက်မှုမျိုးရအမှုအပါအဝင်တိုင်ကြားတဲ့အမှု1400မှာ950ကျော်ကိုရခိုင်ပြည်သူအာဏာပိုင်အဖွဲ့ကဖြေရှင်းပေးနိုင်ကြောင်းဩဂုတ်လ24ရက်နေ့ထုတ် Frontiers မြန်မာစာဆောင်မှာဖော်ပြပါတယ်။ရခိုင်မျိုးသားအဖွဲ့ချုပ်နဲ့အေးတက်တော်ရဲ့နှွန်ကြားချက်တွေကိုရခိုင်လူဦးရေ85ရခိုင်နှုန်းကလိုက်နာတယ်လို့ဒုစစ်အီစုချုပ်မျိုးထွန်းအောင်ပြောတာကိုလည်း Frontier ကသတင်းပေးပို့ပါတယ်။စစ်ကောင်စီအုပ်ချုပ်ရေးရန်တရားမရှောင်ရှိနိုင်တဲ့ဒေသတွေမှာတရားမျှတရေးအတွက်အေးအေးတက်တော်ကဆောင်ရွက်နေတာကိုအရက်ပဲခေါင်းဆောင်ပိုင်းကကြိုးဆိုကြပါတယ်။တရားဥပဒေစိုးမိုးရေးဟာအခြေခံလိုအပ်ချက်တစ်ခုဖြစ်ပါတယ်
။ရခိုင်အမျိုးသားအဖွဲ့ချုပ်နဲ့အေးအေးတက်တော်ရဲ့အုပ်ချုပ်ရေးရန်တရားဟာစစ်ကောင်စီရဲ့ဌာနတွေထက်ပိုပြီးအလုပ်ဖြစ်နေတယ်လို့ရခိုင်အမျိုးသားပါတီခေါင်းဆောင်ဟောင်းဦးဖေတန်းပြောတာကိုလည်းဖော်ပြကြပါတယ်။ เอเอตัดดอยเออซาล้วนมุมุโกโกไรตุ่ยเกยาเรลุยะคันอู้ส่องปาติกองซองดอกเตอร์อีหมองตงตัดดาโกออกุลาสติเยนิโทญะมานองตะเดนมาพอปะบาเรสิกองซีตัดดิเนเอเอตัดพွဲริฮาရှင်ตွဲติชิณีเรลุโซวิเมยะคันปิเนเยเลบုံตงบုံลောက်โกเอเอตัดดอกาล้วนมูท้าบုံยาเรลุดอกเตอร์อีหมองกะโซบาเรเมี่ยวอู้เนจောက်ดอမျိုးริมา
စစ်ကောင်စီတပ်ခီးသွားတဲ့အခါအေအေတပ်ကိုအရင်ဆုံးအကြောင်းကြားရတဲ့ဆိုတာဟာဝါပြည်နယ်မှာကျင့်သုံးတဲ့ပုံစံမျိုးဖြစ်နေပါတယ်။အေအေရဲ့လူမှုရေးနဲ့တရားရေးရာဆောင်ရွက်ချက်တွေကိုဘူတိတော်မျိုးနယ်မွတ်စလင်ကျေးရွာအများအပြားကယုံကြည်အားကိုးလာတယ်လို့လည်းမြန်မာနောက်စာဆောင်မှာဖော်ပြပါတယ်။ရခိုင်ပြည်မှာလူဦးရေဒုတိယအများဆုံးဖြစ်တဲ့မွတ်စလင်အပိုင်းဝိုင်းကိုအုပ်ချုပ်ရေးကဏ္ဍ
Pare. Patamazo, JP, Yakai Piatanago, Yakaina, Pishime, Si Singu, Yakaina, Pati Rigale, Taukan, Juzu, Jabun, Yavade. Dabime, E. Tatoye, Sonicha, Trigu, Sekong Sitaka, Pay a Tainta, T. Lekame, Suraguro, Santiama, Pipare. Nangan Tisaunen Yama, Isreha, San Namuna Timu Kaumare. Neyazuma Yoma Empire Agu Chayaduare, Isre Nemiha, and Nengaya Chareka, Kuneyazuma Arab Muslim Empire Agu Yaduavade. Nauta Anit Tangjo Jaro, Tangua Sashima, British Leo Yaduabi, Tangua Lizashima, Isre Nangangu Titan Namare. Nangan Titanbo Nasana Nanganga Jukuzle, Nea Leuga Sompiapi, Nazat Nejare Kama. Nepal, Natown, Liva, Piazon, Dore, Israel, Nangangu, Yandu, Pale, Waini, Jaga, Yanle, Titan, and Napipari,
Wonga, Bustin, Tensade, Mimaye, Tonga, Season Guna, Singer, Apipare, Tandra, Season Gu, Madagama, Tolan, Pidom, Apipare, Guro, Bustin, Jamaiganago, Tinsabim, Apipare, Diba Jamaiganamara, Toku, and Yene, Kawazi, Changu, Pio Tabare, Kobe Gala to Gwe and Ye Lakanari go, Shinshin Li Tibune, Yadi to Gwe Kagwezi, Tubu Ye Pabongo, Yamai Vinashiniga, Taubian Yabare, To Gwe Ye Pientane and Ye Lakanari go, Balu Lurgu Madana Mido, Yadi to Gwe Kagwezi of Balu Tote Madale, Dijan Kale to Gune, Sitagu, Tekle Chama Pinatana, Niza Pamoka, Doctor Sovengo, Ku Wiminga, Mimia Timja Tabare.
Okay, Pamoka, Tata Sawakna. Tenoru, Covid, Tatia line, Tianjala, Vido, the Toguiri, Tianjalago, Joyama. Bigger a Pacaro say, Covenetti, Yadi Togui, Sulan Toguigo, Quenabo, Lacanari, Ne. Now, a turn is so yet a Tintan Lacanari, Diga, Joyabai say. Did the Cotter say, Did Togui, Cagui, Jan Diga, Mapiogema, Did Toguiri, a Yiji, a Tintan Lacanari, a Lue Manago, Bosiano?
เซ็นจาไปเลยอ่ะนะโอเคก็เราอยู่เยมุยาเพียงลักษณะด้วยป่ะตนเราเนี่ยโหลบออกกันด้วยป่ะแต่ดาวกินได้ยีดาได้ซีดีเนี่ยไอ้เนี่ยมันตนเราเนี่ยอันนี้ลักษณะนี้ด้วยตนจะเปลี่ยนแล้วค่ะนะครับเนี่ยเราเป็นแล้วสอเต็มไม่เอ่อโนแคปเต็มไม่เนี่ยโนแคปเต็มโนโซเปียโนโซเปียซะโนโซเปียคลีสเลยโนโซกูอัตตัจจิยะคลีสเลยซามซาวป่ะเนาะ ဒီတော့ဆက်ဆက်အရင်ဆေးရုံတင်ပါတော့ဆက်ဆက်အရင်ဆိုတာစတိုက်အရင်ပေါ့အဲစတိုက်အရင်လို့ရှိရင်ကလေးကမြေတမ်းလိုဘာမှမဝင်မဲ့အနေနဲ့ကျွန်တော်တို့ကြိုးစားရပါတယ်သုံးဖို့လိုတယ်လိုပါတယ်ဟိုကြိုင်ခမိုင်ရှိကလေးကပြောက်ခွေပါတော့เนาะအဲအဲ့လိုတွေတော့ကျွန်တော်ဟိုရေကူးရအဖြစ်ပြင်ထန်တဲ့လက္ခဏာလေးရှိနေအဲမိဘတွေကရိထားမိတာပေါ့เนาะဒါဆရာဝန်ဆရာမအောင်မိဘကလေးကလေးဆိုတော့
ဆေးရုံတည်းမိကုသမယ်ဆိုတာဒွိဋ္ဌာမိစေချင်တာပေါ့နော်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီတုတ်ကွေးကာကွယ်နဲ့ပတ်သက်ပြီးတော့ပေါ့နော်ကိုဗစ်မှာတော့ဒီကိုဗစ်ကာကွယ်ဆေးတွေပေါ်လာပြီးတော့အဓိကကာကွယ်နည်းဖြစ်အခုအများထိုးလာတဲ့အချိန်မှာပေါ့နော်တုတ်ကွေးအတွက်ကဒီရာသီတုတ်ကွေးကာကွယ်ဆေးကအရင်တည်းကပေါ်ပြီးသားဆိုတော့အဲ့ဒါရဲ့အနေထားလေးကိုနည်းနည်းဆက်ရှင်းပြပေးပါလား
ตากวยดีอ่ะท่องกว่า900รอบเนี่ยพอแล้วเนาะทําไมยาดีตกวยปูดีบาเพลเลยส่วนตัวพิซซ่าเมียยังเปี่ยวเลยดูโควิดก็เลยดีลงเนี่ยไล่ลาได้ทุกขึ้นเนาะยาดีตกวยอ่ะเนี่ยตั้งพิซซ่าเปี่ยวเนาะเราก็ดียาดีตกวยมาที่ไวรัสปูดีอ่ะแล้วพิซซ่าคุณอย่ามีมีคุณเนี่ยมีอายุอ่ะแล้วดีมีคุณนี่ตกโหน้องเนี่ยมาเป็นมีคุณเพียบเลยมั้ยส่วนเรา ก็ว่าจะมาให้กูอ่ะจุดเองคํามันภิโรทีนี้เราจุดเองภิโรทุกอย่างเลยป่ะเนาะไอ้ทุกอย่างเนี่ยไวรัสปูปอยาดีตกวยไวรัสปูต้องอยู่ตรงนี้อยู่ป่ะเลยซีรีส์ของหลุดได้อ่ะทุกอย่างก็คงนี่ได้ความวิมะเลยที่ป่าวหมู่อ่ะทุกๆเป้แล้วจนรู้อะไรมาส่วนกระบะตองแจ้งหมดเนาะตองแจ้งด้วยทุกแต่กาวเลยอ่ะจนรู้ในงานมาสมมุติว่าเรามายောက်ได้ป่ะจุนเรามาแล้วชั้นแต่ทุกแต่กาวเลยอ่ะ
ဒီဇင်ဘာလောက်မှရောက်တယ်အဲ့တော့ကျွန်တော်နိုင်ငံတော့ဒီအီကွေဒါရဲ့မြောက်ပြည်မှာကက်စီနေပြီပဲကျွန်တော်တို့မှာဟိုပူကိုက်တာတော့တောင်ချမ်းကာကွယ်ဆေးပေါ့အဲ့တော့ကျွန်တော်တို့ကနိုင်ငံအနေနဲ့တော့ဒီဂျူလာမှာဂျူမေဂျူလာမှာပေါ်တဲ့တောင်ဝိုင်းကာကွယ်ဆေးကိုထိုးထားတင်တယ်ပေါ့ထိုးထားရင်တော့ဒါဒီတကူလည်းဖြစ်နေမယ်ဒီတော့ကျွန်တော်ခင်လည်းသိမ့်မပြင်းထားဘူးပေါ့ဟုတ်ကဲ့
ျွန်တော်ဒီလိုပေါ့မူရပြီးဖက်တန်စီရဒီဇင်ဘာလောက်မှ expire ဖြစ်တယ်လေ expire တဲ့ကုန်ငန်းဒီပေါ့ဆောင်းရသည်ထွက်တဲ့စီရတော့မကြခင်ရောက်လာမယ်ရောက်လာလဲထိုးထားလို့ရကျွန်တော်ကမူရပြီးနဲ့ပေါ့ခိုက်တယ်ဆိုမှတခါကြလဲဒီမိုဒန်တကွေကာကွယ်ရေးပါဝင်မှုပေါ့နော်ဒီ virus တုံးလို့နေမျိုးပါလာတဲ့ဆောင်းတော့တိတ်မကွာဘူးအဲ့တော့ဆောင်းတော့မှထိုးလာလဲဟိုတော်တင်းတော့ကာကွယ်မှုရလာပါပဲဒါပေမဲ့ကျွန်တော်တို့နိုင်ငံနေနဲ့ပုံမှန်အပြည့်တော့မိုးရုံမှာထိုးရတာပေါ့ကောင်းတယ်။အဲဒါမိုးရုံမှာဖြစ်တဲ့ကမ္ဘာတောင်ကျန်းကောက်ခံစီရတော့ကျွန်တော်တို့ဖြစ်တဲ့အချိန်နဲ့ kait တော့ဗျာ။ဒီနှစ်မှာတော့ဒီကိုဗစ်ပါဝင်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီမှာဖြစ်တာနောက်ကျသွားတာပေါ့နော်။
ဟုတ်ကဲ့ဆရာ။နောက်တစ်ခုကကိုဗစ်မှာတော့ဒီကာကွယ်ဆေးဦးစားပေးထိုးရမယ်သူတွေရှိတာပေါ့နော်။အဲ့တော့အခုရာသီတကွေးမှာရောအလားတူဦးစားပေးရမှာရှိလားဆရာ
လူတိုင်းကမထုံးနိုင်ရင်တော့မှဦးစားပေးစစ်နေရှိပေါ့ဘာကနာပြည်ဒါနီယောက်ကလေး65နဲ့အသက်ကြီးပြီးတော့ကြလို့ရှိရင်ယောဂခံရှိတဲ့လူတွေတော့ကျန်းမာရေးဝန်ထမ်းတွေနော်အဲ့ဒါတွေကတော့ကျွန်တော်ကမပြတ်မကွက်ကိုထားတယ်လေပေါ့ဆိုပြင်နိုင်လို့တက်နိုင်လို့လူတိုင်းထိုးတာအကောင်းဆုံးပါ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုဒီရာသီတကွေးကာကွယ်ဆေးကိုထိုးမယ်ဆိုရင်ဘလို့ဆက်တယ်လောက်ဆောင်မယ်ဆရာ
။အဲဂျာတိတုတ်ကိကဝစီကတော့ဒီဟိုနိုင်ငံတော်အနေနဲ့ပေါ့နော်ကျွန်တော်ကတော့ကျွန်တော်တို့အဲထိုးပေးတာရှိပါတယ်။ကျမရေဝန်ထမ်းတွေအကုန်လုံးပြီးထိုးပေးတော့ပေါ့လေ။ဆိုရကျမရေဝန်ထမ်းတွေအဲတချို့ပုံစံတွေမှာထိုးပေးတာရှိပါတယ်။ဒါပေမဲ့ဟိုမြို့သားကဝစီတို့စီမံကျဲလို့တော့အဲကျမရေဝန်ထမ်းတွေလည်းလို့မပါဘူးပေါ့။ဟိုရင်နေတည်ရပါ။ဟိုသမားပြန်လုပ်တဲ့ဒီမြို့သားကျမကြီးစီမံချက်တယ်မြို့သားကဝယ်စီတို့စီမံချက်တယ်မှာတော့အခုချိန်ကြီးတော့ဟိုဂျန်တဲ့လူတွေကမပါသေးပါဘူးဒါတော့ကို့အစီအစဉ်တွေကို
ဟုတ်ကဲ့ကျင်းပဆေုံနဲ့ဆေကန်တွေမှာကို့အစီအစဉ်တွေကို
ဟုတ်ကဲ့
ထိုးရမယ်သဘောပေါ့ဆရာနော
်ဟုတ်ကဲ့ကျင်းပပုတ်တိကကဏ္ဍမှာပဲမိမိရဲ့အစီအစဉ်တွေထိုးရတာပါ
ဟုတ်ကဲ့ဆရာဒီနေရာမှာဒီရာသီတကွေးကာကွယ်ဆေးရဲ့လုံလောက်မှုရှိနိုင်တဲ့အနေအထားရော
သူကတော့ဟိုကုမ္ပဏီတွေကတွန်းတာပါပဲအဲ့လေဟိုပြောရလို့ရှင်တော့ဒီလိုထိုးရမယ်ဆိုတာကိုပြည့်တဲ့အဲနိုင်ငံလူနိုင်ငံပြည်သူပြည်သားတွေတက်ကလည်းနေသေးတာ။အဲ့တော့ကမ္ဘာလူရင်းနဲ့ဆိုင်တော့ထိုးလာမများလောက်လို့ထင်တယ်။ကျွန်တော်တို့ကတော့ကျွန်တော်တို့ခံယူတော့ဒါပညာပေးတဲ့အနေနဲ့ဟောပြောတဲ့အဲဆွေးနွေးတယ်ပေါ့ဗျာ။အဲ့တော့တည်တဲ့လူတွေလည်းထိုးကြပါလေ
။ဟုတ်ကဲ့ဆရာ။အဲ့ဒီတော့နောက်ဆုံးအနေနဲ့အခုဒီကိုဗစ်ကာလမှာတုတ်ကွေးတွေပြန်အဖြစ်များလာတဲ့ပတ်သက်ပြီးတော့အရေးကြီးတာဘာထပ်ပြောရှင်းမလဲဆရာကြီ
းအဲလူလူအနေနဲ့တော့ဘယ်လိုလဲဆိုတော့ကိုကလေးဖြန်းလာလို့ရှိရင်ဒါကကိုဗစ်လည်းဖြစ်နိုင်တယ်လို့ယာစီတကွေးဖြစ်နိုင်တယ်သွေးနဲ့တကွေးဖြစ်နိုင်တယ်ပေါ့နော်ခေါင်းနာတော့ရေရေမှုရအဖြစ်ခုနကပြောတဲ့အရေးကြီးတဲ့ဒီအန္တရာယ်လက္ခဏာတွေပါဒိဋ္ဌာမိစိတ်ကျန်တာပေါ့နော်အဲအန္တရာယ်ရှိတဲ့လက္ခဏာတွေ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
Bazin Jamai Ganago, Gumming at Insta Pigera, Chibarakna, Good Caro, Jalavini Yara in Tinsa Pinija, Bazin Tain Drenla season go Tinsa Pido Mafibare, D season go Tai Chisa, FEBR, Wino Dariga, Tinsa Pitara Chibarakna.
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကျဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုချိန်ဟပ်တင်ဆက်ထားတာဖြစ်ပါတယ်မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒေတာတိုင်းသားသတင်းချောက်တွေကနေတင်ဆက်ထားတဲ့ဒီကြမ္မာတိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံးနဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်အစိုးရအဖွဲ့ဝင်တွေဖြစ်တဲ့ဝန်ကြီးချုပ်နန်းခင်ထွေးမြင့်ကိုအာနာသိန်းစစ်ကောင်စီကထောင်ဒဏ်95နှစ်ပန္တာရေးနဲ့စီမံကိန်းဝန်ကြီးဦးသားနိုင်ကိုထောင်ဒဏ်1ကိုစေအတီးတီချမှတ်လိုက်ပါတယ်နိုဝင်ဘာလ9ရက်နေ့တုန်းကပအံအကျဉ်းထောင်100ရုံးကဝန်ကြီးချုပ်နန်းခင်ထွေးမြင့်ကိုအဂတိလိုက်စားမှုအပါအဝ Ama Tete Chacha Pawin Kunyi De Kriyan Tekha Doya Siya Do Uban Janye Ne Engo Ana Den Sikang Sika Nengang Pai Apsit Chek Pek Bi Teng Yu Lai Pare Noomba Niya Ni Runga Chek Pek Lai Da Ba Ha Khamyo Chopo Ya Kwek Tuk Tan Okut Khu Ma Oktober Na Seshiya Ni Dunga Sikang Sika Ni Teng Simhi De Lene Kheyan Reha Tekha Doya Siya Do Uban Janye Patete Su Bi Lekaunya Ni Engo Wun Yau Chek Pek Lai Da Apsit Pare อนาเดนซิกองซีฮาออกตุบาร์ตงเซนนี่ก็เลยชิมยูดัตตะอูเซนอตุอุคะเลยဖြင့်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဒေါက်တာစလိုင်းရန်မုံစခေါင်းရဲ့ဟာခါမျိုးနေအင်ကိုလည်းချိတ်ပိတ်ခဲ့ပါသေးတယ်
ရခိုင်ပြည်နယ်ရှေးဟောင်းမြို့တော်ဖြစ်တဲ့မြတ်ဦးမြို့နိုင်ရာကုံတက်တဲ့အထက်မှာကာကိတ်လုံးမဲ့အစီအစဉ်ကိုရခိုင်အမျိုးသားတွေကကန့်ကွက်နေကြပါတယ်။မြတ်ဦးမြို့ကိုကပ္ပရှေးဟောင်းမွေနေ့စည်ရင်းဝင်ဖို့လုပ်နေတဲ့အချိန်မှာနိုင်ရာကုံမှာကာကိတ်မလုပ်ဖို့ရှေးဟောင်းမွေနေ့ကင်းလွတ်တဲ့နေရာမှာသွားလုပ်ဖို့မြတ်ဦးမြို့ခံတွေကပြောပါတယ်။မြတ်ဦးကြောက်တော်မင်းပြားနဲ့စစ်တ
ကျွန်တော်တို့ကိုဗစ်တတိယလုံးအဖိနှိပ်ခံဘဝကလွတ်မြောက်ရေးကချင်းပြည်သူတရားလုံးအဖိနှိပ်ခံဘဝကလွတ်မြောက်ရေးကချင်းပြည်သူတရားလုံးအဖိနှိပ်ခံဘဝကလွတ်မြောက်ရေးကချင်းပြည်သူတရားလုံးအဖိနှိပ်ခံဘဝကလွတ်မြောက်ရေးကချင်းပြည်သူတရားလုံးအဖိနှိပ်ခံဘဝကလွတ်မြောက်ရေးကချင်းပြည်သူတရားလုံးအဖိနှိပ်ခံဘဝကလွတ်မြောက်ရေးကချင်းပြည်သူတရားလုံးအဖိနှိပ်ခံဘဝကလွတ်မြောက်ရေးကချင်းပြည်သူတရားလုံ
ကိုဗစ်19ရဲ့ပြက်လာမှုတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့အချင်းချင်းပြစ်ခတ်တိုက်ခိုက်မှုစတဲ့အခက်အခဲတွေကြောင့်နေရွှန့်ခွာပြီးတိုင်းနိုင်ငံတွင်ခိုးဝင်လာတဲ့ရှမ်းပြည်သားတွေနေ့စဉ်ရက်ဆက်ဖမ်းဆီးခံနေရပါတယ်။ နိုဝင်ဘာ9ရက်နေ့ကတချီလေးမြို့နယ်စကတ်တဆင်ချင်းရိုင်းခရိုင်မြန်ဆိုင်မြို့အတွင်းမှ23ဦးချင်းမိုင်ခရိုင်ဖောင်မြို့နယ်မှာအယောက်40ခန့်ကိုထိုင်းနယ်ဆက်လုံချုံရဲတပ်ကဖမ်းဆီးခဲ့ပါသေးတယ်။ဒီနှစ်လ3လအတွင်းဖမ်းဆီးခံရတဲ့ရှမ်းပြည်သားတွေအယောက်400ကျော်ရှိပါတယ်။ထိုင်းရဲစစ်ဆေးချက်အရလူတို့တွေဟာရှမ်းပြည်တောင်ပိုင်းကလာတဲ့လူတွေဖြစ်ပြီးနေအိမ်ကနေချင်းမိုင်အထိမြန်မာကျပ င်းခန့်ထိပတ်ဆံပေးရတယ်လို့သိရပါတယ်
ကချင်လွတ်လပ်ရေးအဖွဲ့ KIO ဗဟိုဌာနချုပ်လိုင်စာမြို့မှာကိုဗစ် -19 ကူးစက်ခံရသူ 1,500 ကျော်သွားပါတယ်။လက်ရှိမှာ PPE ဝတ်စုံတွေနဲ့ကိုဗစ်ကာကွယ်ရေးသုံးပစ္စည်းတွေစေဝါတွေအရေးပေါ်လိုအပ်နေတယ်လို့ KIO ရဲ့ကိုဗစ် -19 ရောဂါကာကွယ်တားဆီးနေနည်းရေးကော်မတီကပြောပါတယ်။ကိုဗစ် -19 ကူးစက်မှုထိန်းချုပ်နိုင်ဖို့လိုင်စာမြို့အတွင်းနိုဝင်ဘာလ၂ရက်နေ့ကစပြီးလော့ခ်ဒေါင်းချထားတယ်လို့ KIO ရဲ့ကိုဗစ် -19 ရောဂါတားဆီးနေနည်းရေးကော်မတီအတွေ့အကြုံမူ
Pomuji Lapanghen Wamga Jobare, Liza Dida Kanwe, Kobiku Samu Shimashi, Nesin, Luye, Yaganango, Sisemu, Bene de Lo, No Lockdown Chatare, Galama, Winter Queen, Tencho Kantayare, Inhansu, Litang, Jo Adoe, Achekan, Sana Yekago, Topam, Betare Lo, Pomuji Lapanghen Wamga Jobare.
ကိုကတင်းလွာရိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုဝင်ဘာလပထမအပတ်ကစပြီးတော့ချင်းပြည်နယ်တောင်ပိုင်းနယ်မြောက်ပိုင်းနယ်ကမြို့နယ်အတော်များများကိုအာဏာသိမ်းစစ်ကောင်စီကအနှောရထအကျိုးဆက်ဆင်ရေးအမည်နဲ့ကုန်းကြောင်လေကြောင်နဲ့ချင်းလူတို့ကာကွယ်ရေးတပ်ဖွဲ့ချင်းမြူရတပ်တော်စီအန်အေတို့ပူးပေါင်းတပ်ဖွဲ့တွေဟာနေ့စဉ်ရက်ဆက်တိုက်ပွဲဆင်နွှဲနေပါတယ်။အဲ့ဒီအကြောင်းကိုချင်းမြူရတ ကျွန်တော်တို့ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီကျွန်တော်တို့ဒီကျွ
ဒီကနေ့ထိကိုရကြာနေ့စင်ကြာဖြတ်ပြီးခြုံခိုတိုက်ခိုက်လို့စစ်ကောင်စီတပ်တားရောက်90ထက်မနည်းတေဆုံးတယ်လို့မြင်းသက်စီဒီအပ်ပြောရေးစုခွင့်စီတူစလိုင်းရောမန်ကပြောပါတယ်နိုဝင်ဘာ၂ရက်နေ့မှာကျွန်တော်စတိတိမဖြစ်ဘူးတောက်လျှောက်ကျွန်တော်နောက်ကနေဟိုမူဖြူအမင်းလိုက်လို့ပဲတောက်လျှောက်လိုက်ပြောတာပဲဒီနေ့ထိပဲဆိုတော့တကွမနာတဲ့တောက်လျှောက်ဖြစ်သွားတာ အဲ့တော့ကျွန်တော်ကနေကျွန်တော်ရှိခနဲ့ဆက်ဆက်တော့ဒါကြာဆုံးကျွန်တော်ခံမနာပါတော့ကျွန်တော်ရထားကျွန်တော်ရထားတော့ကျွဲခတ်လို့ဒီကနေ့ကျွန်တော်မတော်ကျွဲမရှိဘူးနောက်ဖက်ရှိတယ်ဆိုတော့ကျွန်တော်ခတ်လို့ဒီကြရတယ်ပြောရမှာပဲကျွန်တော်ကတော့နော်ဒါစစ်စီမျိုးကိုစိုက်တယ်လို့အဲ့လိုအခုလိုတက်လာတာစိုက်တယ်လို့ကျွန်တော်ကမီဒီယာထဲကိုသွားပြီးမှမီဒီယာဒေတာရှိသွားမှစစ်စီမျိုးကြီးမှမလုံးနိုင်
Mio, Ditane, Tanalan Sada Mune, Domune, my Sikonsi, Tapo Winning, a Chimpy Kaka, Yipuban Tapre Doja, Taiwai Pipuavi, Sikonsi, Tata and Nason Chowyap de Zombie, the Nat Don't let Dainsia Mirelo, Chimura Tamno, see an Ipio Queen as a line Tennig up your barre. ဒီမှာစစ်ကောင်စီတက္ကသိုလ်ရောက်ဒီတော့မှာကျွန်တော်တို့တက်လက်ရတယ်နောက်ခင်းချောင်းပေါ်ဒီမှာဒီကောင်တက်ခတ်တဲ့စစ်ကောင်စီအဲဟိုတက်ပွဲဒီတော့မှာကျွန်တော်တို့အဲတက်လက်ရတယ်အချိန်ခါကျွန်တော်တို့အခြေချရမှာဒီဘူးတာပြင်ဟာခါမတူပြီကံပလက်မြို့နယ်တွေမှာလဲနုံဘာလာပထမပအတွင်းစစ်ကောင်စီနဲ့ချင်းပြီကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲမှာစစ်ကောင်စီဘက်ကအကြအဆုံးများလို့ချင်းပြီနယ်မှာတိုက
ပြီးတော့နှုံဝင်ပလန်9ရင်းနေနဲ့6ရင်းနေမှာရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ယုံမှာစင်ပပြုလုပ်ခဲ့ရနိုင်ငံရေးပါတီ96တုံးပါတီတွေကNLD, SNLD, ANP အပါအဝင်50တပါတီကမတရားကြေကြပါဘူး။ပီအာစနစ်3ရင်ပါဖြစ်မလဲ။ဘာသာအာဏာသိမ်းစစ်ကောင်စီကရွေးကောက်ပွဲကိုပီအာစနစ်ပြောင်းလိုပါတယ်လဲ။လက်ရှိတိုင်းပြည်အနေထားနဲ့တင်းလျော်ပါသလား။မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါရဲ့ရှင်။ဒီမ
ကျောင်းဖို့တင်မတဲ့စဉ်းစားနေဆဲမှုအစီအွေမတက်ဖြစ်ဘူးလို့သူတို့မြို့သားဖွဲ့ချုပ်ပါတီ DNOP ဥက္ကဋ္ဌဦးတမအူကအခုလိုပြောပါတယ်အဲ့ဒီဒီစနစ်နဲ့ဆိုလို့ရှိရင်လက်ကျွန်တော်တို့တမဲတာအနေရကနော်ကျွန်တော်တို့ဒါမဲချန်ကြချင်းအလုံးကိုစားမပြူဘူးဆိုရတော့ကျွန်တော်တို့တဘောပေါက်ခဲ့ပါတယ်အခုတက်လာတဲ့အစိုးရကလည်းဒါကိုတူတူလေးတည်ရတီးတော့ကျွန်တော်တို့ပြည်အစနစ်ချင်းသုံးမှတ်တာလည် ดาดีดูดูแม้สันนิษฐานเราคุ้มใจอยู่ไหมหรือตุลุปักกัดหรือนั่นเลยที่เราที่อาจจะไม่ใช่ผู้โจทย์อะไรหรือว่าเนี่ยมาเลยแล้วจะนรกนี่เนี่ยเราจะนรกที่ตามมาที่อาจจะไม่ใช่ต้องเต็มเต็มสุดามือเลยจะนรกเส้นร้านนี่ใช้ได้สนนั่นจะนรกหัวเป็ดที่ไปอารมณ์จะนรกหัวทั้งสูงนี่ตรงไม่ใช่ดีหรือเปล่าที่ข้างนี้เราปฏิเอ็นพีพังหัวเราเยี่ยอุตส่าห์ก็มาที่พูดเองอุทธรณ์อ่างเจ้าก็เราพีอาร์สเนี่ยกูนี่ลาบุตรเนี่ยเนี่ย ยังเอาสาวชิพไปอุกท่าสาวท่านยืนยันเงาเราชีก็เป็นสนิทด้วยส่วนเป็นลาเป็นเพียงเนี่ยตาจีนลูกลาจีนลูกชีมาคำมุ่งส่วนอาจารย์ทูลามาบอกลูกคุณลูกสวาเลยเป็นความชีมาจีจูดูเบ้ปะเนาะ อ่ะเราคอมมิชชันนี้ฮะอันนี้เนี่ยมีอะไรอ่ะสุดยอดพีอาร์อีอาณาญาปาร์ตี้พีอาร์อีเอามาเนี่ยอะไรพอเนาะอ่ะเราอ่ะพีอาร์สเนี่ยมาเลยไปเลยไปแล้วไปกางเนี่ยพีอาร์สเนี่ยไปพิพากษีนั่งยังยี่สเนี่ยก็ดิโมคราซีสเนี่ยกูชิมาคำมุ่งส่วนอ๋อนั่งยังยี่สเนี่ยก็ดูเนื้อสุดดีกูอ่ะมาไปกูมีตัวมีดีกูอ่ะมาไปกูส่วนบ่เนาะอ่ะที่นั่งยังยี่สเนี่ยก็มีอะไรเช่นกู
ชีไม่ดีลูดาสันมูกูพ่อไม่ดีกูส่วนยิ่งแล้วไปยุคกับเวสเนตติกูเปลี่ยนอาจารย์ทูมามาขอบคุณบ่ยังไม่ได้เงี้ยยุคกับเวสเนี่ยมาตายเนี่ยปีเนี่ยลูดาปีดูลูดาเมื่อตาลูดาตัวเมื่อตายเนี่ยพี่ยังตัวเมื่อลูดูตัวเนี่ยเมื่อจะเป็นเนี่ยปีอะไรปาร์ตี้ลิสเนี่ยโจจ้ากูจะเลสเนี่ยปีอาปงจันเนี่ยทะเลาะลามะส่วนยิ่งเมื่อเวสเนี่ยปูโมชอบทุยลานายเนี่ยลูเลล่าดูดูกาต้องตันนี่จะมาเลยใช่
อากูเสพยาดื่มจนชักกูน่าเสียใจมาบ้างเช่นปีนี้ครีมเตะคาร์โรยาซีอาร์โรอุบันเจมเนี่ยในเองกูอาณาติงสกังสิกะในงานไปเอฟเฟกต์ใช้ติดติดอยู่หลายบาร์เลยท้ายในงานด้วยเดียมาเว้นเว้ยเอาเด็กชั้นปีนี้ตามยาพยากูท้ายในงานลงโชยตะกะนี่สิ่งเสพพันสิ่งนี้บาร์เลย
ตัวเราชินเวคุณน่าเสียนี่ก็ใจอะไรก็รอเนื้อสัตว์ที่ได้ในนั้นประเดี๋ยวชาวกรีกันเนี่ยเป็นเส้นเส้นปีนี้เลยใจประเดี๋ยวรอไปเฉยไปเลยนอกจากนี้ไปสิ่งนี้เป็นส่งใจเอามาเช่นจะมาการอันนี้บ้างตัวเราชินเวคุณน่าเสียงก็รอท้ายชีใจเอฟบีอาไว้นอกจากเส้นเส้นเป็นเส้นแต่ในนั้นเราสิ่งเส้นเฉยไปเลยปีก็เนี่ยจะต้องเป็นเนี่ยไว้น่าส่งยาตัวนี้กูสับปีรอตันเล่นเป็นไป
กูรอน้องส่งยาเดินจริงๆกูมันมีอะไรที่ยังไม่มาพี่บอกเลยเนี่ยเสียหน้าเต็มเปลี่ยนเอาไปมาปฏิบัติการในสนามมุ่งเสียอาจจะเจอวิกฤตเป้าหมายในมันในงานยี่เนี่ยก็จะพิจารณาอเมริกันก็มหาไม่ในงานนี้สุนิกะจะในงานยี่วันนี้ท่านก็บูรุษนี่มาเดินทุกอย่างไปไป เมื่อมาในงานดิโมกราซีเนี่ยอาเซียนเนี่ยเลือกตัวลูกสาวนายกิซาริโกที่กินอินโดนีเซียในงานมาเยี่ยมนี่เลยไปในงานใหญ่วันจีเลสทรัสเนี่ยอินโดนีเซียในงานใหญ่วันจีเรดโนมาสุโรดูทริสส์สุนีรามาแต่ชาติตารินเยกิซารินเนี่ยตัวเทตุนบิโอเมื่อมาในงานยี่กูสุนีเกวาร์ นั่งเงาตามเงาปกุฎองเซนสุจีเนชอนทานอปาวิงาอุอมูตัวเตติวิโกลาเมนโนยมานเซงไงนิมาสัตย์เป็นปีรอสิสิมาพิบารีนั่งเงาลิวเชเอวบริชูปาวเดสุเรหุเนนั่งเงาตามเงาปกุฎองเซนสุจีตุยสิวายเอเจมปีออสเตรเลียนนั่งเงาดาชอนทานอเอเนลดีสุยาเลเทซิมังกิเนปนายวันจีวีปอมมาเตียนเซสุทาราพิบารี จำมาอยู่วันจีท่านายดิกรีนี้ชนะทุกอย่างเจียมยามานั่งยามาดิกรีโควิดปูตรีตัวกูยังงานเสนอลิอุสิบาร์ดิกรีมาโควิดจังตีสองตัวสัตว์ตัวอุสิบาร์ดิกรีที่สูงยันเตยวันศิลป์ยาปูตรีตัวสุสุปังงานเต็งตะตังจอนเนตีสองตัวตังเสตังจอนศิลป์พิบาร์ ดาวอฟริกาตมราฮาวเอฟดับเบิลยูทีคลักฮาจาราบรีนีมันเนตุงา เกิดดาวมีวันนี้มาแก่สายโยกันในกวีหลงเกบารีตัวลูเนสุลูบิเวจิสุเกเรตังแอฟริกามาลูมีวิเคราะห์จะเอาโชคเคเรนเอาส่งตำราพิเนเคราะห์จะมุ่งส่งแต่ยูสังลูบิเกตุเลพิบารีเช่นเรื่องจริงจะกูมันมีอะไรที่เราที่นี้พิเกราจะบารีดีนี้ซีซันทั่วโลกยังมีว่าเลยมาพิบิโร
အင်ဂျင်နီယာတွေကတော့ဆန်တိုးစ်နဲ့ဗာစကိုဗိုလာရီတို့ဖြစ်ပါတယ်။ယူရီမရိကန်တန်ရဲ့တော်တော်လေးနဲ့ညပိုင်းမှာပါတာစီစဉ်နေကိုညာ9:00နာရီကနေ10:00နာရီလိုင်းတို့မီတာ19.5သုံးစက်နှစ်နဲ့လိုင်းနံပါတ်တရာ90တို့ကနေဆန်လွန့်ပေးခဲ့တာဖြစ်ပါတယ်။ဒီယူရီကို9:00နဲ့အတွက်လဲကျေးဇူးတင်ပါတယ်။တော်တော်ရှင်လေးအားလုံးဘေးအန္တရာယ်အတွက်ကေဝေးပြီးတော့လိုရာပန်းနိုင်ကိုအများဆုံးရှောင်လန်းနိ
This program has come to you from the Voice of America, Washington.